ဒီဝေမေခန်တန်ရဲ့မြန်မာပိုင်းစီစဉ်လေးကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကျမကစုမမရှင်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကအသွားအလာကန့်သတ်မှုတွေကိုအလျင်စလိုလျှော့ချတာမျိုးမလုပ်မိဖို့သတိပေးနေချိန်မှာမြန်မာနိုင်ငံမှာရောဘလို့အခြေအနေရှိနေပါသလဲဆိုတာကိုပြောပြပေးချင်ပါတယ်။ဟုတ်ပါတယ် COVID-19 ကံရောဂါကြောင့်ကမ္ဘာတစ်ဝက်နိုင်ငံတွေမှာတော့အသွားအလာတွေကန့်သတ်ထားပြီးတော့လုပ်ငန်းတွေရပ်ဆိုင်းထားရတာကိုလျှော့ပေါက်ပေးဖို့ပြင်ဆင်နေချိန်မှာပဲအလျင်စလိုမလုပ်မိဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတိပေးနေတာပါ။အခုဆိုရင်တော့ COVID-19 ကံရောဂါကြောင့်လူ9ဦးသေဆုံးပြီးကူးစက်သူ100ကျော်ရှိနေတဲ့မြန်မာနိုင်ငံမှာလည်းလုပ်ငန်းတွေပြန်လည်ပတ်ဖို့ပြင်ဆင်နေကြပါပြီ။ဒါပေမဲ့လည်းအထူးခြားသာစေကူတာခန်းတွေမှာစေတနာဝင်တဲ့အဖြစ်စေကူတာမှုပေးနေတဲ့ဒေါက်တာကိုကိုထွေးတို့လိုမြမဆွေးပြေကြရှင်တွေကတော့မြန်မာနိုင်ငံမှာလည်းအလျင်စလိုမလုပ်မိဖို့ဒူတယ်လို့ရှုမြင်ပါတယ်
။ကျွန်တော်နေတော့ April လောက်ကမှတော့မီဖက်စီရောက်ပြီတော့လေ။ဆိုင်ကအနေနဲ့တော့ပိတ်ထားစီကျင်သေးတယ်ဟုတ်။ပိတ်ထားဆိုလူတွေကတော်တော်များလဲမို့ပြန်ထွက်လာကြမှာ။ပြန်ထွက်လာကြမှာဆိုတော့လေကျွန်တော်တို့ဒီ outbreak ကြီးဖြစ်ဖို့တာကြည့်ဖို့ကတော့တော်တော်လေးခက်ခဲမှာရှင်လေ။ကျွန်တော်အနေနဲ့ကတော့ဒီမီဖက်စီရောက်ပြီတော့အဲပြောင်းနေရောအလုပ်ရနေရောအကုန်လုံးပိတ်ထားစီကျင်သေးတယ်ဟုတ်။အကောင်းဆုံး stay home မှာတော့နေသင့်သေးတယ်ပြဟုတ်။ကျက်ထလာမယ်ဆိုလည်းအဲကျောဆူရှယ်ဒစ်ဆာဗန့်စ်လောက်ဖို့အတွက်ကတော့အပညာပိတ်တော်လေးလောက်ရမယ်ခင်ဗျ။တကယ်လူကြီးတွေထူထပ်တဲ့နေရာတွေမှာလည်းအခုက positive case တွေတွေ့တာဆိုင်နေရာတွေမှာအဓိကတွေ့တာ။ဒီယောဂဖြစ်ဖို့အတွက်သူတို့ကတနေ့တာစာဝတ်နေရာပိုအရေးကြီးတာ။သူတို့ကဒီယောဂယူမကြောက်တာလည်းမဟုတ်ဘူး။ကြောက်တော့ကြောက်တယ်ဒါမဲ့လည်းတနေ့သူတို့တော့ဝင်ဝင်မရှိဘူးဆိုသူတို့စားဖို့တောက်ဖို့သူတို့ကခက်ခဲရှိလာနိုင်တာ။တိုင်းသူရအနေနဲ့ဖြစ်ဖြစ်ကျမကြီးကြီးထားတာပဲဖြစ်ဖြစ်လာအောင်စစ်သေးတာမျိုးစစ်ပြီးလို့မှအဲဆက်ရုံလုပ်ရုံနေရာဖွင့်တဲ့နယ်လို့ရကမန်ပြီးတော့မှပဲဖွင့်ပါမယ်ဆိုတာမျိုးပေါ့
ဒီလိုကမ္ဘာကံယောဂါကြုံနေရချိန်မှာတော့ယောဂါကူးစက်မှုထိန်းချုပ်ဖို့လိုအပ်တယ်လို့တစ်ချိန်တည်းမှာပဲလုပ်ငန်းတွေပိတ်ထားရတဲ့အတွက်အလုံသမားတွေဝန်ထမ်းတွေစာဝတ်တွေရေးပြဿနာတွေနဲ့လည်းကြုံနေရတာပါမြန်မာနိုင်ငံဘဟုဘဒုက္ခဟောင်းလည်းဖြစ်လက်ရှိကမ္ဘောဇာဖန်ရဲ့အကြီးတဲ့အကြံပေးပုဂ္ဂိုလ်ဖြစ်တဲ့ဦးတန်းလွင်ကတော့သတိထားကြိုက်တွယ်ဖို့လိုတယ်လို့ပြောပါတယ
်ဘောပြင်းနေတော့တိတ်ပြီးတော့ဒီကိုင်းတော့တိတ်မရှိပါဘူးလေဘလို့လည်းကိုတည်းပါတော့ဖွင့်တာစီးပါပြင်တာရှိတယ်။ဒါနဲ့ဆိုရင်လည်းဆိုရင်တော့ဗောလေ။ဒါလိုဖွင့်လိုက်လို့ရှိရင်တော့တခါတအားကြီးပြည့်စုံစေတအားကြီးတက်လာမလားလို့ပါတော့နော်။ဒါလိုပြန်ပွားမှုရပုံတော့စီးကျင်လာမလားပြောခဲ့တယ်ကလည်း။ဒါအလုံးထွားတက်ရှိရင်ပြည့်လည်းတို့လည်းစောင့်နေရကိစ္စရှိရအောင်ခေါ်လို့မှတစ်ပတ်သာ။အော်ဒီမှာတော့ဒီတိုင်းပြည်မှာတော့ခုနလို USA လိုမျိုးဒီ social system မှာ social security system ကဒီမှာမကောင်းဘူး။ဒါသူတို့စာဝတ်နေရလဲတစ်ခါကရှိနေတော့ဒီအကိုရွက်ကိုရွာဒေတာဟိုမှာတန်းတဲ့သူကလဲတစ်ခါဝေးကြတာပဲညဝေးတဲ့စိတ်လဲဒီမှာရှိပါလေအဲ့ဒီကူကတော့ကောင်းနေရ social security system ရှိမှလို့လဲပြည့်ချက်လိုက်တော့လဲဝိုင်းပြီးတော့မှအချင်းချင်းရိုက်ပြီးကူညီတဲ့စိတ်တိုင်းနဲ့တော့လုပ်တော့ဘယ်လောက်ကြီးတော့စိုးချင်တာပါလေနော်အဲ့လိုပဲတွေ့ရတာပဲ
အစိုးရကတော့အကန့်အသတ်တွေနဲ့စစ်ဆေးမှုလုပ်နေတဲ့အချိန်မှာလုပ်ငန်းဝင်တွေရန်သားရမယ့်အနေအထားနဲ့လုပ်သားတွေအတွက်နေ့စဉ်ဝေးဝေးထိခိုက်မှုတွေဖြစ်လာနေတဲ့အနေအထားပေါ်မှာသက်ဆိုင်ရာတာဝန်ရှိတဲ့သူတွေဘက်ကဘာတွေဆောင်ရွက်နိုင်ပါသလဲ။မြန်မာလုပ်ငန်းရှင်ဒေါက်တာဆိုးထုတ်ရဲ့အမြင်ကတော့
ကျွန်တော်တို့အခုပြဿနာကတော့ဗျာဒီရေတိုကအခုဒီကကုန်တီရောလေဘယ်လိုလဲပြောတောင်းတောင်းလို့အဆင်ပြေတယ်ပေါ့နော်။ဝင်လုပ်ငန်းအလုပ်ရှင်တွေကစိုက်ပြီးဆိုပဲပြေးကြတာ။ဒါမဲ့ဒီအီဒလာကုန်ဝိုင်းရောကျွန်တော်ကနောက်လာသေးတာကြရင်ရောဘလို့ဖြစ်မယ်ဆိုတာလည်းကျွန်တော်လည်းစဉ်းစားနေမှာเนาะအလုပ်လို့ဒီလိုပဲပြရမှာဆက်သွားမလားဘလို့သွားမလဲပေါ့เนาะအဲ့တော့ရည်ရှိဖြစ်သွားတဲ့အခါကျရင်ရက်ဒီဘူးတော့ဖြတ်တာမဟုတ်အဲ့ရက်ဒီဘူးကျရင်ကျွန်တော်အလုပ်ပြုတ်ရတာမျိုးဖြစ်လာမလားပေါ့เนาะအဲ့နောက်ဆက်တွဲပြဿနာတွေကိုစဉ်းစားဖို့လိုပါမယ်ဒီအေဘလာထီကတော့စဉ်းစားမှရှိဘူးနောက်လာနောက်လာရင်မေးလို့ကျွန်တော်တို့ဖြစ်လာတယ်တော့လုပ်ငန်းတွေတူတယ်ဝါနိုင်တာပေါ့เนาะ
COVID-19 ကံရောဂါကူးစက်မှုကိုထိန်းချုပ်ဖို့ကြိုးပမ်းတဲ့အနေနဲ့လက်တလုံးမှာတော့ရန်ကုန်မြို့အပါအဝင်မြို့ကြီးတချို့မှာရပ်ထွက်ရအမိန့်တွေလူစုလူဝေးမလုပ်ဖို့အမိန့်တွေကိုထုတ်ပြန်ထားပါတယ်ရှင်